ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မို့လားနဲ့ချီပြီးတော့ဂျိုးပန်လှုပ်ဆောင်ခဲ့တဲ့ထိုင်းနိုင်ငံအတွင်းရှေ့ပြောင်းအလုပ်သမားတွေကြားမှာကူးစက်မှုအသစ်တွေနဲ့ကြုံနေရပါတယ်။တခြားနိုင်ငံတွေမှာယောဂါဆက်ပြီးတော့ပြန့်နှံ့နေတာနဲ့အတူအခုပြည်တွင်းကူးစက်မှုအသစ်တွေရှိတာကြောင့်ပြည်သူတွေသတိရှိကြဖို့ဝန်ကြီးချုပ်ပရာယုတ်ချန်နူချာကရုပ်သံကနေပြောကြားခဲ့ပါတယ်။ပြပခီးသွားတွေအတွက်ထိုင်းကိုလာရောက်ခွင့်စီးမြင်တွေကိုဖြည့်လျှော့ပေးထားတာကြောင့်ထိုင်းနိုင်ငံအနေနဲ့ယောဂါထိန်းချုပ်ရေးသတိနဲ့တုံ့ပြန်ကင်တွယ်ဖို့လိုတယ်လို့လည်းဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။တနင်္ဂနွေနေ့စီးရင်တွေအရတရက်ထဲမှာကူးစက်မှု986ရောက်ရှိပြီးဒါကအရင်စုစုပေါင်းကူးစက်သူအရေအတွက်ရဲ့7300ခန့်တုန်းရှိတာပါ။အခုကူးစက်မှုအများစုကစမတ်စခွန်ခရိုင်ပင်လယ်စာဈေးတစ်ခုကရွှေပြောင်းအလုပ်သမား4400ခန့်နှုန်းလောက်နဲ့ဓာတ်ရိုက်ဆက်နွယ်နေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီဈေးကိုပိတ်ထားလိုက်ပြီးတော့ခရိုင်အတွင်းမှာညမထွက်ရအမိန်ချမှတ်ထားပါတယ်။ခရိုင်တွင်းကလူတွေကိုလည်းအသွာလာတားမြစ်ထားသလိုခရိုင်အတွင်းကိုဝင်ရောက်ခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။အထောက်အထားတစ်စုံတရာမရှိပေမဲ့အခုဒီစမတ်စခွန်ခရိုင်အတွင်းမှာကူးစက်မှုအသစ်တွေကတရားမဝင်မြန်မာရွှေပြောင်းလုပ်တာအများစုကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကအင်္ဂါနေ့ကပြောပါတယ်။ရွှေပြောင်းလုပ်သမားရေးဆောင်ရွက်နေသူတွေကတော့စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာလည်းရွှေပြောင်းလုပ်သားတွေကြားမှာကူးစက်မှုနှုန်းများတာကိုထောက်ပြကြပါတယ်။ဒီလုပ်သမားတွေအနေနဲ့အလုပ်ခွင်နဲ့သူတို့နေထိုင်ရတဲ့နေရာတွေမှာလူချင်းခက်ခွာခွာနေရမယ့်စည်းကမ်းတွေကိုလိုက်နာဖို့အခက်အခဲတွေရှိတာကြောင့်အခုလိုကူးစက်မှုနှုန်းများရတာဖြစ်တယ်လို့လည်းအရှိတောင်အာရှရွှေပြောင်းအလုပ်သမားအခွင့်အရေးလှုပ်ရှားသူ Andy Hall ကပြောပါတယ်ရှင်။